ရိုဟင်ဂျာမွတ်စလင်တွေပေါ်လူခွင့်ရေးချိုးဖောက်မှုတွေဖြစ်ပေါ်နေတဲ့ဆိုတဲ့ဆူဆွတ်ချက်တွေကိုစုံစမ်းစစ်ဆေးမဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံကိုလာရောက်ခွင့်ပေးဖို့ကုလသမဂ္ဂဆိုင်ရာအမေရိကန်သားမတ်ကြီးနီကီဟေလီကတနင်္လာနေ့မှာထပ်မံဖိအားပေးတောင်းဆိုလိုက်ပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်ရေးစုံစမ်းစစ်ဆေးရေးမှူးယန်ဟီလီရဲ့စနစ်ရကြမြန်မာနိုင်ငံခီးစဉ်အစမှာသားမတ်ကြီးဟေလီကအခုလိုတောင်းဆိုလိုက်တာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းလုံခြုံရေးတပ်ဖွဲ့တွေကလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့ဆွဆွဲပြောဆိုမှုတွေထွက်ပေါ်နေတာကိုစုံစမ်းစစ်ဆေးရေးအတွက် UNHRC ကုလသမဂ္ဂလူခွင့်ရေးကောင်စီကပြီးခဲ့တဲ့မလအတွင်းအချက်အလက်ရှာဖွေရေးအဖွဲ့ကိုဖွဲ့စည်းပေးခဲ့တာပါ။ဒါပေမဲ့ကုလသမဂ္ဂကဆီလွတ်မဲ့အိန္ဒိယနိုင်ငံကအင်ဒရာဂျိုက်ဆင်၊သရီလင်္ကာနိုင်ငံကရာဒီကာကူမာရာစွာမီ၊ဩစတြေးလျနိုင်ငံကခရစ်စတိုဖာဒိုမီနစ်စီဒိုတီတို့သုံးဦးနဲ့ဖွဲ့စည်းထားတဲ့အချက်အလက်ရှာဖွေရေးကိုယ်စားလှယ်အဖွဲ့ကိုပြည်ဝင်ခွင့်ဗီဇာပေးမှာမဟုတ်ကြောင်းမြန်မာဒုတိယနိုင်ငံသားရေးဝန်ကြီးဦးကျော်တင်ကဇွန်လ29ရက်နေ့ကပြောကြားခဲ့ပါတယ်။လူမျိုးရေးဘာသာရေးကွဲပြားမှုတစ်ခုတည်းကြောင့်ဘသူမှခွဲခြားဆက်ဆံခြင်းမခံရတဲ့ကြောင်းမြန်မာအစိုးရအနေနဲ့ဒီအချက်လက်ရှာဖွေရေးအဖွဲ့ပေါ်ပေးအပ်ထားတဲ့တာဝန်တွေထမ်းဆောင်ခွင့်ပြုဖို့အရေးကြီးကြောင်းမြန်မာနိုင်ငံအတွင်းဖြစ်ပျက်နေတာတွေကိုနိုင်ငံတကာအတိုင်းအဝန်းအနေနဲ့လစ်လျူရှုထားလို့မရနိုင်ကြောင်းဒီကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုလက်ခံဖို့မြန်မာအစိုးရကိုအားလုံးအတူတကွတောင်းဆိုကြရမှာဖြစ်ကြောင်းတာမကြီးဟေလီရဲ့ကြေညာချက်မှာဖော်ပြထားပါတယ်ဒီကိစ္စကိုမြန်မာအစိုးရဘက်ကတိကျစုံစမ်းစစ်ဆေးမှုတွေလုပ်ဆောင်နေတယ်ဆိုပြီးကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုလက်ခံဖို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းညှင်းဆိုထားပါတယ် UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာဇူလိုင်လ1ရက်နေ့ကနေ6ရက်နေ့ထိမြန်မာနိုင်ငံကို6ရက်ကြာတွားရောက်လည်ပတ်ခဲ့ပြီးပြည်ပခဖြစ်ပွားနေတဲ့ရခိုင်ပြည်နယ်အတွင်းကဒုက္ခသည်စခန်းတွေကိုလည်းတွားရောက်ခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့လည်းနေပြည်တော်မှာတွေ့ဆုံခဲ့ပါတယ်မြန်မာအစိုးရအနေနဲ့ရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်အသိအမှတ်ပြုပေးဖို့မဟာမင်းကြီးဖိလစ်ပိုဂရန်ဒေကမြန်မာနိုင်ငံကပြန်လည်မထွက်ခွာခင်မှာပြောကြားခဲ့ပါတယ်